Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်စက်တင်ဘာလ5ရက်စနေနေ့ညနေခင်း6နာရီခွဲနဲ့9နာရီထိစီစဉ်တွေကိုလိုင်းတိုမီတာ16.25 MHz ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့စီစဉ်မှုဖြစ်တာဝန်ယူသွားမှာပ
ါကျမကတော့ဆုမြတ်မှာပါရှင်နိုင်ငံရွှေပြောင်းဒုက္ခသည်တွေတင်ဆောင်လာတဲ့အဝေးပြေးရထားတစ်စီးဂျာမနီနိုင်ငံစီကိုပထမဆုံးဆက်ရောက်သွားပါပြီအရှေ့လေပိုင်းနဲ့ကမ္ဘာတဝန်အကြမ်းဖက်မှုတံပြန်ရေးကိုအမေရိကန်နဲ့ဆာအုဒီအာရေဗျနိုင်ငံတို့ဆက်ပြီးတော့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတကပြောလိုက်ပါတယ်ဒီလိုထိတ်တန့်သတင်းတွေကိုကိုအောင်အောင်နဲ့ကြီးညာပေးပါမယ်ရှင
်ကောင်းပါပြီဒေါအောင်ဆန်းစုကြည်ဟာကိုပိုင်အုပ်ချုပ်ခွင့်ရပအိုးဒေတာကိုပထမဆုံးအကြိမ်ပြည့်စီယုံရေးခီးစဉ်သွားရောက်ခဲ့ပါတယ်
ဒီတော့ဒီဆောင်ရည်ကဒါမဖြစ်မဖြစ်မြန်မာနိုင်ငံကြီးမှာလုပ်ဖို့လို့အဲ့တော့ဘယ်လိုတိဆောက်မလဲဘယ်လိုဖွဲ့စည်းမလဲဆိုတာတိုင်းရင်းသားတွေနဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံမှုဆောင်ဦးညာဝင်းပြောသွားတာပါရှင်အသေးစိတ်ကိုနောက်ပိုင်းမှာတင်ပြပါမယ်ဒါအပြင်အရှေ့အာရှနဲ့ပစိဖိတ်ရဲရအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရက်ဆယ်ရဲ့ဒုတိယနေ့ခရီးစဉ်မှာသမရယုံဝန်ကြီးဦးစိုးသိန်းနဲ့တွေ့ဆုံခဲ့တဲ့တဲ့ရင်အပြင်ပင်လယ်ထဲမှာရင်းနှစ်သေဆုံးပြီးတော့တူရကီကမ်းခြေကိုမျောလာတဲ့အသက်3နှစ်အရွယ်ဆီးရီးယားဒုက္ခသည်ကလေးငယ်ရဲ့ပုံရိပ်ကဥရောပကောင်းဆောင်တွေပေါ်ဘလို့တက်ရောက်မှုဖြစ်စေခဲ့တယ်လဲဆိုတဲ့သတင်းတွေကိုလည်းတင်ပြသွားမှာပါခုရင်ဆုံးတော့စနေနေ့ထိတ်တန့်ရောက်သတင်းတွေကိုမဆူမြတ်မွန်နဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်ဩစတြေးလျနိုင်ငံကနေရွှေပြောင်းဒုက္ခသည်တွေတင်ဆောင်လာတဲ့အဝေးပြေးရထားတစ်စီးဒီကနေ့စနေနေ့မှာဂျာမနီနိုင်ငံစီကိုပထမဆုံးဆက်ရောက်သွားခဲ့ပါတယ်ဩစတြေးလျနိုင်ငံကနေထွက်ခွာသွားတဲ့ရထားဟာမြူနစ်မြို့ဘူဒါဂျီစီကိုဒီနေ့မနေ့ပိုင်းမှာရောက်သွားတာပါအနောက်ဥရောပဘက်ကိုသွားဖို့ဟန်ဂရီနိုင်ငံမှာရက်နဲ့ချီတောင်တင်ဆောင်ဆိုင်နေခဲ့ကြရတဲ့နိုင်ငံရွှေပြောင်းလာသူထောင်နဲ့ချီဟာဒီကနေ့မနေ့ပိုင်းကဒီဩစတြေးလျနိုင်ငံကိုရောက်လာခဲ့ပြီးတော့တချို့ကဂျာမနီဘက်ကိုဆက်သွားခဲ့ကြတာဖြစ်ပါတယ်နိုင်ငံတွေကနေပြီးတော့သူတို့ကိုထွက်သွားခွင့်မပေးတဲ့ဟန်ဂရီအစိုးရကရွှေပြောင်းအခြေချမဲ့သူတွေကိုဘတ်စကားကြီးတွေနဲ့ဩစတြေးလျနိုင်ငံနဲ့နယ်စပ်စီကိုပို့ဆောင်ပေးခဲ့ပါတယ်ဟန်ဂရီနိုင်ငံထဲမှာရှေးရေးမရေမရဖြစ်နေကြသူတွေအတွက်ဒီလောက်ရကအားအသင့်စရာဖြစ်ခဲ့ပါတယ်တောက်ကြနေညပိုင်းတွေကကလေးငယ်တွေနဲ့ဒုက္ခသည်တချို့ဟာဩစတြေးလျနယ်စပ်စီကိုလမ်းလျှောက်သွားခဲ့ကြပါတယ်။ဩစတြေးလျနိုင်ငံတဲကိုဒီကနေ့ရောက်လာနေကြတဲ့ထောင်ပေါင်းများစွာရှိနေပြီလို့ဒီဩစတြေးလျတာဝန်ရှိသူတွေကပြောပါတယ်။ဟန်ဂရီနယ်စပ်မြို့ Hages ရှလုံးကနေဖြစ်လာတဲ့ဒုက္ခသည်တွေကိုဩစတြေးလျကြက်ချီနီအဖွဲ့ကလက်ခံနေပါတယ်။ဘရာဟီဒအကူအညီပေးသူတွေကလည်းရောက်လာနေသူတွေကိုကျန်းမာရေး၊စားရေးတောက်ရေးနဲ့နေရထိုင်ရေးအကူအညီတွေပေးနေပါတယ်။ဂျမနီနိုင်ငံစီခရီးဆက်ဖို့ဗီယက်နာမြို့တော်စီကိုယထားနဲ့သွားနေကြတဲ့ဒုက္ခသည်800လောက်ရှိနေပြီလို့ဩစတြေးလျအစိုးရတာဝန်ရှိသူဝုလ်ဖ်ဂန်မူလာကသတင်းတောက်တွေကိုဒီကနေ့မနက်ကပြောပါရယ်။ရွှေပြောင်းလာသူတွေအနေနဲ့ဩစတြေးလျနိုင်ငံထဲမှာဒုက္ခသည်အဖြစ်ရှောက်ရင်လက်ခံမှာဖြစ်တယ်လို့ဂျမနီနိုင်ငံစီကိုဆက်သွားမယ်ဆိုရင်လည်းလက်ခံမှာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ဖန်နာဖမန်ကပြောကြားခဲ့ပါရယ်။တစ်ချိန်တည်းမှာပဲဥရောပမှာကြုံတွေ့နေရတဲ့ဒုက္ခသည်အရေးအတွက် EU ဥရောပသမဂ္ဂနိုင်ငံကြားရေးဝန်ကြီးတွေဟာလက်ဆမ်ဘော့ခ်မှာဆွေးနွေးနေကြပါတယ်။ EU နိုင်ငံတွေကြားမှာဒုက္ခသည်တွေကိုမျှယူမဲ့ဘုံဒုက္ခသည်စနစ်ကိုအကောင့်ထဲပေါ်ကြဖို့အတွက်နိုင်ငံကြားရေးဝန်ကြီးတချို့ကတိုက်တွန်းနေပါတယ်ရှင်
။အရှေ့အလယ်ပိုင်းဒေသနဲ့ကမ္ဘာတစ်လွှားက IS သစ်ကြွတွေပါဝင်အကြမ်းဖက်သမားတွေရဲ့လှုပ်ရှားမှုတွေကိုအမေရိကန်နဲ့ Saudi Arabia နိုင်ငံတို့နီးနီးကပ်ကပ်အတူပူးတွဲစောင့်ကြည့်နေနေတော့မှာဖြစ်တယ်လို့အမေရိကန်သမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။တောက်ကြနေကအင်ဂျီရိုကိုလာရောက်လဲပတ်တဲ့ Saudi ဘုရင် Salman နဲ့သမ္မတ Obama တွေ့ဆုံစဉ်မှာခေါင်းဆောင်နှစ်ဦးဟာယီမင်နဲ့ Syria နိုင်ငံကပြည်ပခါတွေအပါအဝင် Iran Nuclear အရေးရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်။ဒီသဘောတူညီချက်အရ Iran ရဲ့ Nuclear အစီအစဉ်ကိုဖျက်သိမ်းပေးရမှာဖြစ်ပြီးအနောက်နိုင်ငံတွေက Iran နိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့တံခါးမှုတွေကိုလည်းပြန်လည်ရုပ်သိမ်းပေးရမှာပါ။ဒေတာရင်းမတည်မငြိမ်ဖြစ်အောင်လှုပ်ဆောင်နေတာကိုထိန်းချုပ်ဖို့ဆောင်ရွက်နေတဲ့အချိန်ထဲမှာပဲအီရန်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်အခုရရှိထားတဲ့သဘောတူညီချက်ကိုအကောင်းဆုံးဘယ်လိုအကောင်အထည်ဖော်ဆောင်ရွက်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာလို့သမ္မတ Barack Obama ကပြောပါရယ်။ဒါအပြင်ဒီသဘောတူညီချက်အတိုင်းအီရန်အနေနဲ့လိုက်နာဆောင်ရွက်အောင်ကြက်မှတ်ထိန်းသိမ်းသွားမှာဖြစ်တယ်လို့လည်းသမ္မတကဘရင်ဆယ်မန်ကိုကတိပေးခဲ့ပါရယ်။အီရန်ပေါ်ဒေတာရင်းကရံပတ်နိုင်ငံဖြစ်ရှုမြင်ထားတဲ့ Saudi Arabia နိုင်ငံဟာအီရန်နျူကလ িয়ার အရေးအီရန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကြားရရှိထားတဲ့သဘောတူညီချက်နဲ့ပတ်သက်လို့စိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ
မတည်ငြိမ်တဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားနိုင်ငံရဲ့ရန်လိုတဲ့ဆောင်ရွက်ချက်တွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှရုရှားရဲ့ Veto Anna 3ပိုင်ခွင့်ကိုရုပ်သိမ်းတင်တယ်လို့ယူကရိန်းသမ္မတ Petro Poroshenko ကတောက်ချာနေကပြောကြားခဲ့ပါတယ် ရုရှားနိုင်ငံဟာစစ်တပ်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အတွက်လုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်ဆက်ရှိသင့်ပေမဲ့ရုရှားဗီတိုအာနာ၃ပိုင်းခွင့်ကိုရပ်လိုက်မယ်ဆိုရင်လုံခြုံရေးကောင်စီရဲ့ဆောင်ရွက်မှုတွေပိုပြီးတော့ထိရောက်မှုရှိလာမယ်လို့ယူကရိန်းသမ္မတပေါ်ရိုရှန်ကိုက VOA နဲ့တီးတံမေးမြန်းကမ်းမှာပြောကြားခဲ့တာပါယူကရိန်းအရှေ့ပိုင်းမှာ2014ခုနှစ်တုန်းကလူပေါင်း298ယောက်တေဆုံးခဲ့တဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ပစ်ချခံခဲ့ရတဲ့အပေါ်နိုင်ငံတကာရာဇဝတ်ခုံရုံးအဖွဲ့စုံစမ်းဖို့ဆုံးဖြတ်ချက်မူကြမ်းကိုပြီးခဲ့တဲ့လတုန်းကရုရှားကဗီတို3ပယ်ချခဲ့တဲ့ကိစ္စကိုယူကရိန်းသမ္မတကထောက်ပြဥပမာပေးခဲ့ပါတယ် MH17 လေယာဉ်ကိုမစ်ဆိုလ်ဒုံးနဲ့လှမ်းပစ်ခဲ့တဲ့နေရာမှာရုရှားကြောထောက်နောက်ခံပေးထားတဲ့ခွဲထွက်ရေးသဘုံတွေလှုပ်ရှားနေတာဖြစ်တယ်လို့ယူကရိန်းနဲ့တခြားနိုင်ငံတွေကပြောပါတယ်သဘုံတွေကတော့ယူကရိန်းတပ်တွေရဲ့လက်ချက်လို့ဆိုခဲ့ပါတယ်ဒီလကုန်ပိုင်းကျရင်တော့ယူကရိန်းသမ္မတပေါ်ရိုရှန်ကိုရောရုရှားသမ္မတဗလာဒီမီယာပူတင်မှာအချိန်80မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမိန့်ခွန်းပြောကြားဖို့ရှိပါတယ်ရှင်
နိုင်ငံကအကြမ်းဖက်မှုတိုက်ဖျက်ရေးညွန်မောင်းဖွဲ့ဖွဲ့စည်းလို့ကြောင့်ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပြီးစီးရီးယားသမ္မတဟာလည်းမကြခင်မှာပါလီမန်ရွေးကောက်ပွဲတွေကိုကျင်းပဖို့အစဉ်အသင်းဖြစ်နေကြောင်းနဲ့အဲ့ဒီရွေးကောက်ပွဲမှာအတိုက်ခံတွေပါဝင်ဝင်ရောက်ရှင်ပြိုင်ခွင့်ပြုမယ်လို့ပြောပါရယ်အကြမ်းဖက်သမားတွေနဲ့အစွန်ရောက်ဖွဲ့တွေကိုတိုက်ခိုက်နိုင်မဲ့နိုင်ငံကညွန်မောင်းဖွဲ့တစ်ခုသူတို့အနေနဲ့အမှန်တကယ်ဖွဲ့စည်းလို့ကြောင်းဗလာဒီဗော့စတော့မှာကျင်းပတဲ့အရှိပိုင်းစီးပွားရေးညီလာခံမှာသမ္မတပူတင်ကပြောကြားလိုက်တာပါဒီကိစ္စအတွက်သူအစိုးရအနေနဲ့အမေရိကန်ပြည်တော်စုနဲ့တိုင်ပင်နေကြောင်းသမ္မတဘရက်အိုဘားမားနဲ့လည်းတယ်လီဖုန်းနဲ့ပြောဆိုဆွေးနွေးပြီးဖြစ်ကြောင်းသမ္မတပူတင်ကပြောပါရယ်ဒါပေမဲ့တူရကီသမ္မတရီဆက်ပ်တေးအာရိုဂန် sorry အာရေဗီယာနိုင်ငံခေါင်းဆောင်တွေဂျော်ဒန်ဘီယင်အဗ်ဒူလာအီဂျစ်သမ္မတအဗ်ဒယ်ဖတာ LCC အပါအဝင်တခြားခေါင်းဆောင်တွေနဲ့လည်းဆွေးနွေးပြောဆိုထားပြီးဖြစ်တယ်လို့သမ္မတပူတင်ကပြောပါရယ်အဲလိုညွန်ပေါင်းဖွဲ့ဖွဲ့စည်းနိုင်ရင်ဟာစီးရီးယားနိုင်ငံတွင်းကနိုင်ငံရေးအခြေအနေတွေနဲ့ဒွန်တွဲဖြစ်ပေါ်တဲ့လို့လည်းသမ္မတပူတင်ကပြောဆိုပါရယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးပါမယ်။အမေရိကန်ပြည်ထောင်စုမှာတင်းနယ်လာနေဟာအလုသမားနေရုံးပိတ်ရက်ဖြစ်တဲ့အတွက်အမေရိကန်နေအတွက်ဒီတစ်ပတ်ဟာရုံးပိတ်ရက်ရှိဖြစ်ပါတယ်။ဒီကနေ့အလုလုနေကြသူတွေခန်းစားနေကြရတဲ့အခွင့်အရေးတွေအများကြီးအတွက်ကြိုးကြိုးဆားဆားတိုက်ပွဲဝင်ခဲ့ကြတဲ့အမျိုးသားအမျိုးသမီးတွေကိုနှစ်စဉ်အလုသမားနေမှာဂုဏ်ပြုတာဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့နိုင်ငံတော်အပတ်စဉ်မင်းခွန်းနေ့မှာပြောကြားခဲ့ပါတယ်။အလုသမားလှုပ်ရှားမှုမှာပါဝင်ခဲ့ကြသူတွေဟာသူတို့ကိုယ်တိုင်လစာပို့ပြီးရဖို့အတွက်တင်မဟုတ်ဘဲလုပ်ဖို့ကင်ဘက်တွေအတွက်ပါပုံမအမခံချက်ရှိပြီးတော့တာယာဝါပြောဖို့အတွက်စ조사ခဲ့ကြတာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့9နှစ်ခွဲအတွင်းအလုကင်သစ်ပေါင်း 73.3% ကိုဖန်တီးပေးနိုင်ခဲ့ပြီးတော့ဒါဟာသမိုင်းမှာအခြေကြဆုံးအလုကင်သစ်တွေဖန်တီးပေးနိုင်တဲ့အချိန်အတိုင်းတာဖြစ်တယ်လို့သမ္မတကဆိုပါတယ်။တောက်ချာနေတော့ကအမေရိကန်အလုသမားဌာနကထုတ်ပြန်တဲ့အစီရင်ခံစာအရအမေရိကန်မှာအလုလက်မဲ့နှုံးဟာဩဂတ်လအတွင်းမှာအနိုင်ဆုံးအဆင့်အဖြစ်နဲ့9.1%ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ်။ဇူလိုင်လကထက်ကိုဒါဟာ0.2%ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ်။ဇူလိုင်လအတွင်းမှာတိခံမှာဩဂတ်လအတွင်းမှာအလုကင်သစ်ပေါင်း13,300ကိုဖန်တီးနိုင်ခဲ့တယ်လို့အလုသမားဌာနကပြောပါတယ်။ဒါဟာဒီစီးပွားရေးပညာရှင်အများစုခန့်မှန်းထားတာထက်တော်နေပါတယ်။အမေရိကန်ဘဏ်အတိုးနှုံးတွေကိုဘလောက်နှုံးနဲ့ဘယ်တော့ပြန်ပြီးတော့မြင့်တင်ရမလဲဆိုတာကိုဗဟိုဘဏ်တာဝန်ရှိသူတွေစဉ်းစားနေကြမှာပဲ။ဒီအစီရင်ခံစာတွေကကိန်းဂဏန်းတွေဟာထည့်သွင်းစဉ်းစားစရာအရေးပါတဲ့အချက်တွေဖြစ်ပါတယ်။အမေရိကန်မှာဘဏ်နာရေးပြဿနာတွေဖြစ်ခဲ့ပြီး2008ခုနှစ်ထဲကစီးပွားရေးတိုးတက်အောင်လို့ကြားကန်တဲ့အနေနဲ့ဗဟိုဘဏ်ကအတိုးနှုံးတွေကိုစံချိန်တင်အောင်လို့လျှော့ချထားတာဖြစ်ပါတယ်ရှင်။
နယူးယောက်ပြည်နယ် West Point စစ်တပ်ကခေါင်းရိုက်ကစားပွဲအတွင်းဘိုလောင်း30လောက်တန်ရန်ရပြီးအဲ့ဒီထဲက24ဦးကတော့ဥကောင်းမှထိခိုက်တန်ရန်ရခဲ့တယ်လို့ American ထိပ်တန်းသတင်းစာတစ်စောင်မှဖော်ပြလိုက်ပါတယ်။ဘိုလောင်းတင်တန်းစတင်တက်ရောက်သူတွေရဲ့နေရာဒီကာလကျန်းတဲ့တင်တန်းအပြီးအထိမ့်အမှတ်အနေနဲ့ခေါင်းရိုက်ပြီးစော်ကစားခဲ့ကြတာလို့ New York Times သတင်းစာကဆိုပါတယ်။တင်တန်းသားတွေကြားပုံမူရင်းနှီးခင်မလာဖို့နဲ့တင်တန်းကာလရင်ဆိုင်ခဲ့ရတဲ့ကျန်းတဲ့အခြေအနေတွေကနေစိတ်ထပ်ပေါက်ရအောင်တဦးနဲ့တဦးအန္တရာယ်မရှိစေပဲအခုလိုကစားကြတာပါဒါပေမဲ့လည်းတချို့ပိုလောင်းတွေကသူတို့ခေါင်းဟောင်းတွေထဲမှာခေါင်းဆောင် helmet လို့မာကျောတဲ့အရာတွေကိုထည့်ပြီးရိုက်တာကြောင့်နှကောင်းပေါက်ကုန်ကြပြီးဒီကံပါခင်ဗျာနှကမ်းပေါက်ကုန်ကြပြီးအယိုးတစ်ချောင်းတည်းမနေကျိုးကုန်သူတွေရှိသလိုပခုံးပြုတ်သူပြုတ်သတိလစ်မမျောကုန်တဲ့သူတွေလည်းရှိတယ်လို့သတင်းစာမှာရေးသားထားပါတယ် အဲ့နောက်မှာတော့ West Point ဝန်ထမ်းတွေကဘိုလောင်းအဆောင်တွေကိုလိုက်လံစစ်ဆေးခဲ့တယ်လို့ဆိုပါတယ်အော်ဂုတ်လ20ရက်နေ့ကဖြစ်ပွားခဲ့တဲ့ဒီဖြစ်ပျက်နဲ့ပတ်သက်လို့ West Point စစ်တပ်တို့ကလွန်ခဲ့တဲ့ကြာသပတေးနေ့အထိ New York Times သတင်းစာကိုအတည်ပြုပြောဆိုတာမျိုးတော့မရှိပါဘူး။ဒုဗိုလ်မှူးကြီး Chris Stobarkes ကကတော့ပြင်းပြင်းထန်ထန်လေ့ကျင့်ခဲ့ရတဲ့နေရာဒီတန်တန်ပြီးဆုံးချိန်မှာဒီပထမနေ့အကြောင်းသားတွေဟာရဲဘော်ရဲဘက်စိတ်သက်ပုံမှုခိုင်မာစေဖို့ခေါင်းရိုက်ပွဲပြုလုပ်ကြတာဖြစ်ပြီးအခုလိုဒဏ်ရာရတဲ့ကိစ္စနဲ့ပတ်သက်လို့တော့စုံစမ်းစစ်ဆေးနေတယ်လို့ပြောဆိုပါရခင်ဗျာ။
အမေရိကန်ပြည်ထောင်စုကန်တက်ကီပြည်နယ်မှာလိန်တူချိတ်သူတွေအတွက်လက်ထပ်စာချုပ်တွေပြန်လည်ထုတ်ပေးနေပါပြီ။လိန်တူချိတ်သူတွေအတွက်လက်ထပ်စာချုပ်ထုတ်ပေးဖို့တရားသူကြီးရဲ့အမိန့်ကိုဆန့်ကျင်တဲ့တရားရုံးဝန်ထမ်းကင်ဒေးဗစ်ကိုထောင်ချလိုက်ပြီးတဲ့နောက်မှာပဲအခုလိုလိန်တူချိတ်သူတွေအတွက်ကိုလက်ထပ်စာချုပ်တွေပြန်ထုတ်ပေးနေတာပါ။ထုတ်ပေးနေတဲ့လက်ထပ်စာချုပ်တွေပေါ်မှာဒီတရားရုံးဝန်ထမ်းဒေးဗစ်ရဲ့တရားရုံးအတည်ပြုချက်မပါတဲ့အတွက်တရားမဝင်ဘူးလို့သူ့ရဲ့ရှေ့နေကတော့ပြောပါတယ်။ဒီလိန်တူချိတ်သူတွေရဲ့လက်ထပ်စာချုပ်တွေပေါ်မှာလက်မှတ်ထိုးပေးဖို့တရားရုံးရဲ့အမိန့်ဟာသူရဲ့ဘာသာရေးယုံကြည်ချက်ကိုချိုးဖောက်တာဖြစ်တယ်လို့ကင်ဒေးဗစ်ကပြောပြီးတော့လက်မှတ်ထိုးမပေးခဲ့ပါဘူး။လိန်တူချစ်သူတွေလက်ထပ်ထိမ်းမြတာနဲ့ပတ်သက်တဲ့ဥပဒေကိုအမေရိကန်တရားရုံးချုပ်ကဂျွန်လာရုံးကရှော့ပေါ့ပေးခဲ့ပြီးကလေးကကန်တက်ကီတရားရုံးကဝန်တန်းကင်ဒေးဗစ်ဟာဒီလိန်ခွဲတွေအားလုံးအတွက်လက်ထပ်စာချုပ်တွေကိုတရားရုံးအတည်ပြုချက်ပေးဖို့ညှင့်ဆန်ခဲ့တာဖြစ်ပါတယ်။တရားရုံးအမိန့်ကိုအာခံတဲ့အတွက်သူ့ကိုထောင်ချဖို့အတွက်ပြည်ထောင်စုတရားရုံးကကြာသပတေးနေ့တုန်းကအမိန့်ချခဲ့ပါတယ်ရှင်။
အမေရိကန်ဒေါ်လာသန်းကျော်တန်ဖိုးရှိတဲ့ကုတ်ကင်းတွေကိုဘရာဇီးနိုင်ငံစီတည်ဆောက်မှုပြုလုပ်ခဲ့တဲ့ဗိုလီးဗီးယားလေတပ်လေယာဉ်မှူးတဦးကိုဖမ်းဆီးလိုက်ပါတယ်။လွန်ခဲ့တဲ့အပတ်တွင်ကုတ်ကင်း362ကီလိုဂရမ်တည်ဆောင်ထားတဲ့လေယာဉ်ငယ်နဲ့ EKCV ကနေဘရာဇီးနိုင်ငံကိုစတင်ပြန်သန်းမှုထွက်ခွာကနေမှအဲ့ဒီလေယာဉ်မှူးကိုဖမ်းမိခဲ့တာလို့ရဲတွေကပြောပါတယ်။ဗိုလီးဗီးယားမူရစေဝါနေနေအထူးရဲတပ်ဖွဲ့အနေနဲ့နောက်ထပ်ဖမ်းဆီးမှုတွေလုပ်ခဲ့သလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။
စနေနေ့ညနေခင်းနောက်ဆုံးသိထားရတဲ့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မုံနဲ့ကိုအောင်အောင်တို့ကကြီးညာပေးခဲ့ကြတာပါ VOA ကနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA ကထုတ်လွှင့်ပေးနေတဲ့ TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါရင်မကတိုက်ရိုက်ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါတယ်ရှင်အခုကြံတဲ့အချိန်တွင်သတင်းဆောင်မတွေကိုဦးစားပေးထုတ်လွှင့်ပေးသွားမှာပါ။လာမယ့်မြန်မာနိုင်ငံရွေးကောက်ပွဲမှာတရားမျှတမှုရှိဖို့အမေရိကန်ပြည်ထောင်စုအနေနဲ့လိုလားစောင့်ကြည့်နေတယ်လို့မြန်မာနိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်တပ်အားတွေကူညီပံ့ပိုးသွားဖို့ရှိတယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အရှေ့အာရှနဲ့ Pacific ရေယာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ကမြန်မာအစိုးရတာဝန်ရှိသူတချို့နဲ့ဒီကနေ့တွေ့ဆုံစင်မှာပြောကြားခဲ့ပါတယ်။အသေးစိတ်ကိုတော့စုံစမ်းမေးမြန်းထားတဲ့ VOA ရန်ကုန်ရုံးကအမတ်တင်ကြီးလင်းကပြောပြပေးမှာပါရှင်
။ဟုတ်ကဲ့ပါရှင်။အရှေ့အာရှနဲ့ပစိဖိတ်ရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ရာဆယ်ရဲ့မြန်မာခီးစဉ်ဒုတိယနေ့မှာတော့သမရယုံဝန်ကြီးဦးစိုးသိန်းနဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအကြောင်းလေးကိုဆွေးနွေးခဲ့ပါတယ်။အမေရိကန်အနေနဲ့လာမယ့်ရွေးကောက်ပွဲမှာဘယ်လိုကူညီပေးနိုင်မလဲဆိုတဲ့အကြောင်းလေးကိုလည်းပြောဆိုခဲ့တယ်လို့မြန်မာငြိမ်းချမ်းရေးစင်တာကဦးညိုအောင်မြင့်က VOA ကိုအခုလိုပြောပါတယ်
။သမရယုံဝန်ကြီးဦးစိုးသိန်းနဲ့ကတော့အဓိကမြန်မာနိုင်ငံရဲ့ကွန်ပျူတာကြီးဒီနေရေးပေါ့နော်နောက်တစ်ခါအစိုးရတိုင်းရနေပြီးတော့ဆောင်ရွက်နေတဲ့အပိုင်းပေါ်မှာရွေးကောက်ပွဲကိစ္စလိုဟာမျိုးတွေကိုဆွေးနွေးသွားပါတယ်နောက်တစ်ခါသူတို့ရဲ့ဒီကျွန်တော်တို့ကျွန်내အစိုးရချင်းဆက်သွယ်တဲ့ကိစ္စမျိုးတွေမှာဒီအမေရိကန်ပြည်ထောင်စုအနေနဲ့ဘာတွေဝိုင်းကူလုပ်ပေးရမှာပေါ့နော်အဲဒီဘက်မှာလည်းသူတို့ဒီဝါရှင်တန်မှာရှိနေတဲ့ကွန်ဂရက်စ်အနေနဲ့ဒီရွေးကောက်ပွဲအတွက်ကိုသူတို့ဟိုတရားမျှတတာဖြစ်ဖို့အတွက်ကိုပို့ပြီးတော့မျှော်လင့်နေအဲ့လိုတော့ပြောသွားပါတယ်ခင်ဗ
ျဝန်ကြီးဦးစိုးသိန်းကလည်းအမေရိကန်အခြေစိုက်ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေနဲ့ပူးပေါင်းပြီးလာမယ့်2015ရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိပြီးအကောင်းဆုံးဖြစ်အောင်ဆောင်ရွက်သွားဖို့ပြန်ပြောခဲ့တယ်လို့ဦးညိုအောင်မြင့်ကပြောပါတယ
်ဦးစိုးသိန်းအနေနဲ့ကလည်းအခုဒီကျွန်တော်ရွေးကောက်ပွဲမှာတရားမျှတမှုရှိဖို့စနစ်မှန်ဖို့အပြည့်ဆိုင်ရာစံနှုန်းတွေလက်ခံဖို့ဆိုပြီးတော့ဒီ IRA အမေရိကန်မှာအခြေစိုက်တဲ့the international republican institute carter center နဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းသူတို့နဲ့ MOU လည်းလက်မှတ်ထိုးထားတဲ့အတွက်လွတ်လွတ်လပ်လပ်ကျွန်တော်တို့ဒီရွေးကောက်ပွဲဒီမှာဆောင်ရွက်ပြီးနေတယ်ကျွန်တော်ကြီးရဲ့ပြည်တွင်ပြောင်းလဲရေးမှာအဓိကကြတဲ့ဒီ2015ရွေးကောက်ပွဲမှာအလားအကောင်းဆုံးဖြစ်အောင်တော်တော်ဆိုးရွားတဲ့ကနေဆောင်ရွက်တဲ့အကြောင်းကိုပြန်လည်ဆွေးနွေးကြအောင်တွေ့ရပါတယ်ခင်ဗျ
လက်ထောက်ဝန်ကြီးဒန်နီယယ်ရာဆယ်ဟာအမေရိကန်အခြေစိုက်ရပ်ဖက်အဖွဲ့အစည်းတွေရဲ့မြန်မာဌာနကိုယ်စားလှယ်တွေနဲ့တွေ့ဆုံခဲ့ပြီးလာမယ့်2015ရွေးကောက်ပွဲမတိုင်မီကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေအကြောင်းဆွေးနွေးခဲ့ကြတယ်လို့လက်ထောက်ဝန်ကြီးရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်ဒါအပြင်ညနေပိုင်းမှာတော့လက်ထောက်ဝန်ကြီးကအရှိတောင်အာရှလူငယ်ခေါင်းဆောင်မှုအစီအစဉ်အဖွဲ့ဝင်မြန်မာလူငယ်တွေနဲ့တွေ့ဆုံခဲ့ပြီးလာမယ့်ရွေးကောက်ပွဲအပေါ်လူငယ်တွေရဲ့အမြင်လေးကိုဆွေးနွေးခဲ့ကြပါတယ်ရှင်
။မတင်ကြီးလင်းပါရှင်။ VOA ကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ဒေါအောင်ဆန်းစုကြည်ရဲ့ပါတီစည်းရုံးရဲ့ခရီးစဉ်အကြောင်းဆက်ရအောင်ပါ။ပြည်မနဲ့တိုင်းရင်းသားဒေသတွေကြားတန်းတူညီမျှတဲ့အခွင့်အရေးတွေရနိုင်ဖို့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တည်ထောင်သွားနိုင်ဖို့ကတိုင်းပြည်အတွက်အင်တန်းမှအရေးကြီးတယ်လို့ဒေါ်အောင်ဆန်းစုကြည်ကသူ့ရဲ့ပထမဆုံးအကြိမ်ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစင်မှာဒေသခံတိုင်းရင်းသားတွေကိုပြောဆိုလိုက်ပါတယ်။နိုင်ငံရင်းပြုပြင်ပြောင်းလဲမှုတွေဖော်နိုင်ရေးလွတ်တော်ရင်ဒီမိုကရေစီအင်အားစုတွေအင်အားကြီးမားနိုင်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားဒေသတွေမှာပါလာရောက်ရှင်ပြန်ရတာဖြစ်တယ်ဆိုတော့ကိုလည်းဒေသခံတွေကိုဒေါ်အောင်ဆန်းစုကြည်ကရှင်းလင်းတင်ပြခဲ့ပါတယ်။ဒီကနေ့စတင်လိုက်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ပထမဆုံးအကြိမ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်အကြောင်းကိုတော့မဆုမုံကဆက်သွယ်မေးမြန်းထားပါရဲ့ရှင်
။ဟုတ်ပါတယ်။ဒီကနေ့စက်တင်ဘာလ5ရက်နေ့စနေနေ့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစုကြည်ဟာသူမရဲ့ပထမဦးဆုံးအကြိမ်ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်ကိုစတင်လိုက်ပါတယ်။ရှမ်းပြည်နယ်ဟဲအိုကနေတဆင်ရှမ်းပြည်နယ်စီဆိုင်မြို့ကိုတွားရောက်ပြီးတော့စီဆိုင်မြို့ကဒေသခံပြည်သူလူထုနဲ့တွေ့ဆုံခဲ့ပါတယ်။ပြည်မနဲ့တိုင်းရင်းဒေသတွေအကြားအခွင့်အရေးတန်းတူညီမျှဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်တည်ဆောက်နိုင်မှုအတွက်တိုင်းရင်းသားအလုံးကဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထောင်ဆန်းစုကြည်ကဒေသခံတိုင်းရင်းသားတွေကိုပြောဆိုလိုက်ပါတယ
်။ဒီလိုပါ
ခင်မျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်2015ရွေးကောက်ပွဲမှာဘားကြောင့်တိုင်းပြည်လုံးအတိုင်းအတာနဲ့တောင်တန်းပြည်မှာတိုင်းရင်းဒေသတွေပါမကျန်ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ရတယ်လို့ဆိုတာကိုလည်းဒေါ်အောင်ဆန်းစုကြည်ကပြည်သူကိုရှင်းပြပါတယ်။ဒီလိုပါဒီ
ဘက်ကတိုင်းနိုင်ငံလုံးမှာပေါ့နော်။တန်းရရ1995လောက်ဆိုရင်တော့စိတ်ချရတယ်ပေါ့။ဒီတိုင်းသားဒီဒေသတွေမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလာပြီးတော့ရှင်းပြန်ရတာလေအဲ့လာကြောင့်ဖြစ်တယ်။
အခုလိုကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုဒေါ်ဆန်းစုကြည်ကိုယ်တိုင်တွားရောက်တာဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုတည်ဆောက်ဖို့ရှိတဲ့ရည်မှန်းချက်နဲ့အဖွဲ့ချုပ်ရဲ့တိုင်းရင်းသားတွေပေါ်မှာထားတဲ့သဘောထားကိုပြသတာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဥညံဝင်းက VOA ကိုပြောပါရစေ
။အဓိကဖြစ်တော့တိုင်းရင်းသားစည်းလုံးညီညွတ်ပါပဲ။ NLD အနေနဲ့ကတချို့ကတိုင်းရင်းသားတွေနဲ့မပေါင်းမှုပါညာလို့ပြောတာ။ကျွန်တော်တို့ NLD တွေမှာတိုင်းရင်းသားတွေအများကြီးပဲ။နော်ကျွန်တော်တို့နောက်လုတ်တာပြည်တော်စုအတွက်လုတ်တာအားလုံးအတွက်လုတ်တာပြည်တော်စုတည်ဆောက်ရေးကဒါမဖြစ်မဖြစ်မြန်မာနိုင်ငံကြီးမှာလုပ်ဖို့လုပ်အောင်အဲ့တော့ဘယ်လိုတည်ဆောက်မလဲဘယ်လိုဖွဲ့စည်းမလဲဆိုတာတိုင်းရင်းသားတွေနဲ့အပြည့်နဲ့ပြည်နိုင်ပြီးမှလုပ်အောင်မယ်ကိစ္စဟို NLD ကကိုလုတ်ကျင်တာကိုတက်တက်ကြီးပြောနေတစ်ဖက်သက်ပြောလို့ကျင်းတယ်နော်တိုင်းရင်းသားတွေနဲ့စုစုစည်းစည်းတိုင်ပင်ဆွေးနွေးပြီးလုပ်အောင်မှာပါဒါမှရေးစည်တည်တာမှာဒီဟာတွေကိုသင်းသင်းပြောကြဖို့အဓိကဖြစ်နေမှာထင်ပါတယ
်ပအိုးကိုပိုင်အုတ်ချုပ်ခွင့်ရဒေတာတဲ့ဒေါ်အောင်ဆန်းစုကြည်ရောက်ရှိလာရလမ်းတလျှောက်ဒေတာခံပြည်သူလူထုတွေဖြစ်တဲ့ရှမ်းပအိုးစတဲ့တိုင်းရင်းသားတွေကသူတို့ရဲ့တိုင်းရင်းသားဝတ်စုံပြည့်တွေကိုဝတ်ဆင်ပြီးရိုးရာဒေဂီတာအကရီနဲ့ဖျော်ဖြေပြီးတော့တောင်းတောင်းဖြတ်ဖြတ်ကြိုဆိုခဲ့ကြပါတယ်လို့ဒီကနေ့စီဆိုင်မြင်ကွင်းကိုရှမ်းပြည်နယ်ဒေတာခံတဦးလည်းဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်လည်းဖြစ်တဲ့ဦးမျိုးကအခုလိုပြောပါတယ
်အိုးရင်းမကပါဘူးကျွန်တော်တို့ကြားရောရှမ်းမျိုးရောပေါ့နော်ကျွန်တော်များများတိုင်းရင်းသားဝတ်စုံပြည့်နဲ့ကြိုးကြပါ ါတယ်လူကျိုးတဲ့လူကတော့အားလုံး3000အထက်မှာပဲရှိပါတယ်ကိုမောင်တို့ချင်းဒေတာဖြစ်ပေမဲ့လည်းဒေါ်အောင်ဆန်းစုကြည်ပေါ်တော့အကုန်လုံးလက်ခံရပါတယ်လက်ခံလို့လည်းကျွန်တော်တို့ကျိုးစုပွဲတော့ပါတော့ညာတို့ကစီစီကားကားတိုက်တိုက်ဝင်နေဖြစ်တာလက်မခံဘူးလို့ဆိုရင်လည်းဒီလိုဖြစ်လာမှာမဟုတ်ဘူးပြီးခဲ့တဲ့တစ်ခေါက်တုန်းကနည်းနည်းသားမြတ်ပါလေတော့ရှိပါတယ်ကျွန်တော်တို့လူလူကောင်းကောင်းတရားကိုလက်ခံမှုကတော်တော်လေးအားကောင်းလာတာ
ဒေါ်ဆန်းစုကြည်အနေနဲ့ပအိုးကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုတွားဖို့စီစဉ်ခဲ့တာပထမပြတ်သွားပြီးတဲ့နောက်အခုတစ်ချိန်မှာတော့သူ့ရဲ့ပထမဦးဆုံးအကြိမ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသခီးစဉ်တစ်ခုကိုလာရောက်နိုင်ခဲ့တာဖြစ်ပါတယ်။ဒီကနေ့စီဆိုင်လူဒုနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်မနေ့ဖြန်မှာတော့ရှမ်းပြည်နယ်ဟိုပုံမြို့အကြောက်တိုင်းကွင်းမှာလူဒုနဲ့တွေ့ဆုံမှာဖြစ်ပြီးဝမ်ဖွေရာက UNODC စိုက်ကွင်းနဲ့လုပ်ငန်းတွေကိုလေ့လာဖို့ရှိပါတယ်။နောက်တောင်ကြီးမြို့နယ်မှာရှမ်းပြည်နယ်တောင်ပိုင်းတစ်ခုလုံးက2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမယ့် NND လွှတ်တော်ကိုယ်စားလှယ်လောင်းနေတဲ့တွေ့ဆုံမှုရှိပါတယ်။အပြန်လန်းတလျှောက်မှာတော့တောင်ကြီးရွှေညောင်လူလူကိုတွေ့ဆုံခဲ့ပြီးတဲ့နောက်တနင်္ဂနွေညနေမှာပဲရန်ကုန်မြို့ကိုပြန်လည်ထွက်ခွာมาဖြစ်တယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ကသိရပါတယ်ရှင်
။ဒေါအောင်ဆန်းစုကြည်ရဲ့တိုင်းရင်းသားဒေသပါတီစည်းရုံးရဲ့ခီးစဉ်အကြောင်းမဆုမုံကတင်ပြသွားတာပါရှင်။ခုတော့ဒီကနေ့ည9:00နာရီတိုက်ရိုက်လေလိုင်းစီစဉ်မှာဘာအကြောင်းတွေဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်။
ရရှိမြခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်လေးကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်။ကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေတွေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါတယ်။ဒီအတွက်ဒီကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုတွေကိုလာမယ့်စနေညပိုင်းတည်းလေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်ကိုပြောလိုတာ၊ကိုဆွေးနွေးလိုတာ၊ကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2923822554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သရရှင်တွေကိုကြိုဆိုပါရစေ
VOA American အတန်ရဲ့တရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒီအစီအစဉ်ကိုခုလိုစနေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ်။တရိုက်လေးလိုင်းမှာပါဝင်ဆွေးနွေးဖို့ထံမှန်ဖိတ်ခေါ်ပါရစေ။ခုတော့ဒီကနေ့ညနေခင်းအစီအစဉ်အဆုံးသတ်ခင်းနောက်ဆုံးအနေနဲ့နိုင်ငံတကာသတင်းတစ်ပုဒ်တင်ပြပါအောင်မယ်။ပင်လယ်ထဲမှာယင်းနှစ်သေးဆုံးပြီးတူရကီကမ်းခြေကိုမျောလာတဲ့အသက်3နှစ်အရွယ်ဆီးရီးယားဒုက္ခသည်ကလေးငယ်ရဲ့မချီမဆန့်ဖြစ်စရာကောင်းတဲ့ပုံရိပ်ကဥရောပခေါင်းဆောင်တွေအနေနဲ့ဒုက္ခသည်ပြဿနာကိုတိထက်မကကင်တွဲဖြေရှင်းဖို့လိုပြီးဆိုတာကိုလုံးစော်ပေးနိုင်ခဲ့ပါတယ်။ဥရောပအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒုက္ခသည်တွေကိုမဖြစ်မနေခွဲရန်ချပြီးလက်ခံသွားဖို့ပြင်သစ်ဂျာမနီနဲ့အီတလီနိုင်ငံတွေကကြာရာပတိနေ့မှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါပေမဲ့ဟန်ဂရီနိုင်ငံမှာတော့ရဲတွေကဩစတြေးလျနိုင်ငံကိုသွားမယ့်အထားပေါ်ကနေဒုက္ခသည်တွေကိုအတင်းဆင်းခိုင်းခဲ့တဲ့အတွက်အခြေအနေတွေကရရုပ်တသက်ဖြစ်သွားခဲ့ပါတယ်။ယင်းနှစ်ဖွဲ့ရအဖြစ်ဆိုးတွေနဲ့ကြုံရတာတွေကိုတပ်ပုံဗီဒီယိုတွေနဲ့ဖော်ပြထားတဲ့VOA သတင်းထောက် Henry Richway ရဲ့သတင်းဆောင်မကိုကုညာနိုင်ကပြောပြပေးပါပ
ါ။ဒီကန်းကြီးမှာကလေးငယ်တယောက်မောက်ရက်သေးဆုံးနေတဲ့ပုံရိပ်တွေကဥရောပရဲ့အတီတရားကိုလောင်မြိုက်စေခဲ့ပါတယ်။သူတို့ညီကို2ယောက်နဲ့သူ့အမေအပါအဝင်ဆီးရီးယားနိုင်ငံသားအများပြားဟာဂရိနိုင်ငံကိုသွားဖို့ကြိုးစားစဉ်ပေါ်ထူးနေကရင်းနှီးသေးဆုံးခဲ့ကြတာပါ။သူတို့မိသားစုဟာကနေဒါမှာရှိတဲ့တခြားမိသားစုဝင်တွေနဲ့တွေ့ကြုံခဲ့တာဖြစ်တယ်လို့ဇွေမျိုးတွေကပြောပါတယ်။အဲဒီကလေးဟာဆီးရီးယားနိုင်ငံကိုဘာနီမြို့ကအသက်3နှစ်အရွယ်အိုင်လန်ကာဒီဖြစ်ပြီးဒီကလေးဟာဒုက္ခသည်ပြဿနာနဲ့ပတ်သက်ပြီးဥရောပရဲ့ကင်တွဲဖြေရှင်းမှုမအောင်မြင်ခဲ့ဘူးဆိုတဲ့သင်္ကေတပြရောက်တစ်ခုအလင်းမြန်ဖြစ်လာခဲ့ပါတယ်။ AI နိုင်ငံကလူခွင့်ရေးအဖွဲ့ကရှာရက်အယ်ဆယက်အာလီကတော့ဒုက္ခသည်ပြဿနာကိုတစ်ခုခုမဖြစ်မနေလုပ်ဖို့လိုတယ်လို့ပြောလိုက်ပါတယ
်။ It's very difficult for anyone to see that photograph and not feel they have to do something, that there's something must be done, something must change.
ဒီလိုပြရတဲ့လူတိုင်းအတွက်တော့အရန်ကိုခက်ခဲပြီးတခုခုမလုပ်ဘဲနေလို့မဖြစ်ဘူးလုပ်ကိုလုပ်ရမယ်တခုခုတော့ပြောင်းလဲဖို့လိုတယ်လို့ခံစားမိပါတယ်ဒီလောက်စိုးရိမ်စရာအကောင်းတဲ့ပြဿနာကြီးမှာဥရောပတိုက်အနေနဲ့ဒုက္ခသည်တွေကိုလုံလောက်တဲ့အကူအညီတွေမပေးဘဲနေသွားလို့တော့မဖြစ်နိုင်ပါဘူ
းအခုလိုတည်ဆုံတာတွေရှိနေပေမဲ့လည်းရွှေပြောင်းခြေချနေထိုင်ဖို့ကြိုးစားသူတွေဟာဂရိနိုင်ငံကိုသွားဖို့အတွက်တူရကီကမ်းခြေတွေကနေဆက်လက်ထွက်ခွာနေသေးဖြစ်ပြီးတော့ပြီးခဲ့တဲ့တစ်ပတ်အတွင်းမှာတွင်ပဲ23000ရှိခဲ့ပါတယ်။အများစုကတော့ဆီးရီးယားဒုက္ခသည်တွေဖြစ်ကြပါတယ်။မိုဟာမက်အယ်မိုရာဒီနဲ့သူ့ရဲ့မိသားစုကတော့အသက်မသေးပဲကျန်ရခဲ့ကြတဲ့သူတွေပါ။လွန်ခဲ့တဲ့နှစ်ပတ်ဂရိနိုင်ငံလက်စ်ပိုကျွန်းကိုရောက်ရှိခဲ့တဲ့သူပြောခဲ့တာကတော့
بيتي اللي حلمت عمره
that I spent my whole life building a building that I built with my own money pain and effort
ကျွန်တော်ဘဝတစ်လျှောက်လုံးစောက်ဖို့အိမ်မက်မဲ့ခဲ့ပြီးကျွန်တော်ပိုက်ဆံကျွန်တော်ရဲ့သွေးချွေးတွေနဲ့စောက်ခဲ့တဲ့အိမ်ကိုဖတ်ရှာရဆက်ကဒီဘဝကနေပြီးလောက်ပုံချဲပြီးတော့ဖြည့်ဆည်းခဲ့ပါတယ်စီးရီးယားနိုင်ငံရဲ့အတိတ်ပစ္စုပန်နဲ့အနာဂတ်တွေအားလုံးဖြည့်ဆည်းသွားပါပြီ
မိုဟာမက်နဲ့သူ့မိသားစုအတွက်တော့သူတို့ရဲ့ခရီးကပြီးဖို့အဝေးကြီးလိုပါသေးတယ်ဘောကန်နဲ့ဟန်ဂေရီကိုဖြတ်ပြီးအနောက်ဥရောပကိုသွားမယ်လမ်းကြောင်းကဒုက္ခသည်တွေကိုဖျက်ခွင့်မပေးဘဲဖြစ်နေပါတယ်။ဟန်ဂေရီလုံတိုင်းတွေကဒုက္ခသည်တွေကိုဩစတြီးယားကိုသွားမယ်ယထာဘောကနေအတင်းဆင်းခိုင်းခဲ့တာကြောင့်ကြာသပတေးတွေကပြဿနာတွေဖြစ်ခဲ့ကြပါတယ်။ဒါပြင်သတင်းတောက်တွေလည်းအဲ့ဒီနေရာကနေထွက်ခွာပေးခဲ့ရပါတယ်။ဒီပြဿနာဟာဂျာမနီအစိုးရရဲ့ပြဿနာဖြစ်တယ်လို့အန်ဂေရီကပြောပါတယ်။ဒါပေမဲ့ဂျာမနီပြင်သစ်နဲ့အီတလီနိုင်ငံတွေကတော့ဒုက္ခသည်တွေကိုဥရောပတဝက်မှာအချိုးကျမဖြစ်မနေလက်ခံသွားဖို့ကြာသပတေးတွေကပူးတွဲကြေညာချက်ထုတ်ပြီးတော့တောင်းဆိုလိုက်ပါတယ်။ဒီကိစ္စပေါ်မှာပြင်သစ်သမ္မတ François Hollande ပြောတာကတော့
Moi je pense ici aux victimes qui ne sont jamais photographiées.
I'm thinking about those victims. ပုံရမှာဘယ်တော့မှမပါခဲ့တဲ့တည်ဆုံးသွားတဲ့သူတွေလူမသိခဲ့တဲ့သူတွေနဲ့တကယ်လို့ကျွန်တော်တို့ဘာမှမလုပ်ခဲ့လို့အနာဂတ်မှာဒုက္ခတွေရင်ဆိုင်ရမယ့်သူတွေအကြောင်းကိုကျွန်တော်တွေးနေမိပါတယ်။ဒါကြောင့်တခုခုလုပ်ရမယ့်အချင်းရောက်ပါပြီ
။ဗြိတိန်နိုင်ငံဟာစီးရီးယားဒုက္ခသည်တွေကိုဒီထက်ပိုပြီးလက်ခံဖို့ညှဉ်းဆဲနေတာကြောင့်ဝေဖန်ခံနေရပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဗြိတိန်နိုင်ငံအနေနဲ့သူတို့ယူရမယ့်ကျင့်ဝတ်အရလိုင်းနာရမယ့်တာဝန်တွေကိုပြည့်မီအောင်လှုပ်ဆောင်သွားမယ်လို့ပြောပါရယ်ခင်ဗျာ
။ကိုရန်နိုင်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကအတန်လွင်အစည်းအဝေးကိုတနေ့ကိုချုပ်ကျိန်ထုတ်လွှင့်ပေးနေပါရယ်။ VOA မြန်မာပိုင်းအစည်းအဝေးကထုတ်လွှင့်ခဲ့တဲ့အစည်းအဝေးကို VOA ရဲ့အင်တာနက်ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ပါရယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါရယ်။VOA ကနေ EDM အသုံးအင်္ဂလိပ်စာသင်ကန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေတယ်လို့ဗီဒီယိုအစီအစဉ်ဖြစ်နေလဲအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မကြေမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်။စနေနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကျန်နေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမဆုမျက်မုံကတလက်ပြောပြပေးပါအောင်ရှင်။
ဩစတြေးလျနိုင်ငံကနေရွှေပြောင်းဒုက္ခသည်တွေတင်ဆောင်လာတဲ့အဝေးပြေးရထားတစီဒီကနေ့စနေနေ့မှာတော့ဂျာမနီနိုင်ငံစီကိုပထမဆုံးဆက်ရောက်သွားပါပြီ။ဩစတြေးလျနိုင်ငံကနေထွက်ခွာသွားတဲ့ရထားဟာမြူနစ်မြို့ဘူရာဂျီစီကိုဒီကနေ့မနက်ပိုင်းမှာရောက်ရှိသွားတာပါ။အနောက်ဥရောပဘက်ကိုသွားဖို့ဟန်ဂေရီနိုင်ငံမှာရက်နေချီတောင်တင်ဆောင်ဆိုင်နေခဲ့ကြတဲ့နိုင်ငံပြောင်းရွှေပြောင်းလာသူထောင်ထဲချီဟာဒီကနေ့မနက်ပိုင်းကဒီဩစတြေးလျနိုင်ငံဘက်စီကိုရောက်လာခဲ့ကြပြီးတော့တချို့ကဂျာမနီစီကိုခရီးဆက်သွားကြတာဖြစ်ပါတယ်။တောက်ချာနေညာပိုင်းတွေကကလေးငယ်တွေနဲ့ဒုက္ခသည်တို့ဟာဟန်ဂေရီဘက်ကနေပြီးတော့ဩစတြေးလျနယ်စပ်ဖက်စီကိုလမ်းလျှောက်သွားခဲ့ကြပါတယ်။ IS စစ်သွေးကြွတွေကိုနှိမ်နင်းတာအပါအဝင်ကမ္ဘာတဝန်းအကြမ်းဖက်မှုတံပြန်ရေးကိုအမေရိကန်နဲ့ဆာအုဒီအာရေဗျနိုင်ငံတို့ဆက်လက်အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတကပြောကြားခဲ့ပါတယ်။ယေမန်နဲ့ဆီးရီးယားနိုင်ငံတွေမှာဖြစ်နေတဲ့ပဋိပက္ခအခြေအနေအီရန်နဲ့ရရှိထားတဲ့နျူကလ িয়ার အရေးဆိုင်ရာသဘောတူညီချက်ကိစ္စတွေကိုဆာအုဒီဘုရင်ဆယ်မန်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့အိမ်မြူရောမှာတောက်ချာနေကဆွေးနွေးခဲ့ကြပြီးမှသမ္မတအိုဘားမားအခုလိုပြောကြားခဲ့တာဖြစ်ပါတယ်။မတည်ငြိမ်တဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာရုရှားနိုင်ငံရဲ့ရန်လိုတဲ့ဆောင်ရွက်ချက်တွေကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှရုရှားရဲ့ဗီဒိုအာဏာသုံးပိုင်ခွင့်ကိုရုပ်သိမ်းတင်တယ်လို့ယူကရိန်းသမ္မတပက်ထရိုပေါ်ရိုရှန်ကိုကတောက်ချာနေကပြောခဲ့ပါတယ်။ရုရှားနိုင်ငံဟာစစ်တပ်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့အတွက်လုံခြုံရေးကောင်စီအဖွဲ့ဝင်အဖြစ်ဆက်ရှိသင့်ပေမဲ့ရုရှားဗီနိုတိုအာနာသုံးပိုင်ခွင့်ကိုရပ်လိုက်မယ်ဆိုရင်လုံခြုံရေးကောင်စီရဲ့ဆောင်ရွက်မှုတွေဟာပိုပြီးတော့ထိရောက်လာလိမ့်မယ်လို့ယူကရိန်းသမ္မတက VOA နဲ့သီးသန့်မေးမြန်းကမ်းမှပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့တင်းလာနေဟာအလုသမားနေရုံးပိတ်ရက်ဖြစ်တဲ့အတွက်အမေရိကန်နေဟာဒီတစ်ပတ်ရုံးအတွက်ကဒီတစ်ပတ်ဟာရုံးပိတ်ရက်ရှိဖြစ်ပါတယ်ရှင်။
တရင်အချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုဂယ်ဖြစ်ပါတယ် VOA American အတန်းညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ71 kHz 16.63 ညလိုင်းဒိုမီတာ19 kHz 15.65 လိုင်းဒိုမီတာ25 kHz 11.65တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျေးဇူးရှင်လာပါသေးရှင် VOA ကိုနားအပင်းနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာပ
This program has come to you from the Voice of America, Washington.